တရားတော်ကိုရှုမှတ်ပွားများအထုတ်ဖို့ကိုစီကိုစီကိုရဲ့အရိယာပုဂ္ဂိုလ်ကိုရဲ့စိတ်တိုင်းကြစတင်ပြီးတော့ပြုပြင်ပါမယ်တရားဓမ္မကိုရှုမှတ်ပွားများအထုတ်ကြတဲ့ယောဂီချင်းမှာသာရှုတဲ့ယောဂီလည်းပါတယ်ရှုပင်ရှုညာတော်လေသဘောမပေါက်ဖဲနဲ့ရှုတဲ့ယောဂီတွေလည်းပါတာပဲသဘောပေါက်တယ်လို့လို့နဲ့ရှုတဲ့ယောဂီများလည်းရှိနေတယ်လို့သဘောရှင်းပြီးမှရှုတဲ့ယောဂီရဲ့လို့အမျိုးမျိုးရှိနေကြတော့မိမိတို့တရားနယ်ပယ်မှာအမားအယွင်အများဆုံးကဝေဒနာသဘောကိုမပိုင်တဲ့အခါဖြစ်တတ်ပါလေအကြောင်းမလို့ဝေဒနာသဘောနဲ့တွဲပြီးတော့သဘောမပေါက်ဉာဏ်မရောက်သေးတဲ့ယောဂီတွေစတင်ပြီးတော့ရှုရတဲ့အတ္တတွေအတွက်အထူးတင်ပေးတယ်လို့နားလည်သလိုမဖြစ်သင့်တဲ့အရာတွေကိုမဖြစ်အောင်ကိလေသာတွေကိုတတ်ဆွမ်းသမျှပယ်ရှင်းရကနေမတိုးအောင်သဘောမပေါက်ဉာဏ်မရောက်သေးရင်ဧတိရှုတဲ့အလုပ်ကိုမလုပ်ပါနဲ့လို့ရှေ့ပိုင်းကနေတတိပေးပြီးမှဝေဒနာတရုပ်ကိုပုံဖော်ခဲ့ပါမယ်အလွန်အရေးကြီးလို့တေချာမှတ်သားပြီးတော့ရှုဖို့ကိုတော့တိုက်တွန်းပါတယ်သဘောမပေါက်ဉာဏ်မရောက်သေးတဲ့ယောဂီများမပြောင်းရမပြင်းရပေတိရှုရမယ်ဒါမျိုးကိုမတတ်မှတ်ပါဘူးပေတိရှုနိုင်တဲ့ယောဂီများရှုပါပေတိမရှုနိုင်တဲ့ယောဂီများဒီဖရာရဲ့အလိုတော်ကြဣရိယာပုဂ္ဂိုလ်ပြောင်းပြင်ပြီးတော့ရှုနိုင်ပါတယ်မပြောင်းရမပြင်ရပေတိရှုရမယ်ဆိုတော့မိမိကဆရာသမားတွေကိုကြောက်လို့သာအောင့်ဤပေတိရှုပင်နဲ့ဉာဏ်အမြင်မှဘာမှမသိရင်ကုံဆုံးသွားတဲ့အချင်းဟာအမတန်ဝမ်းနည်းစရာကောင်းလောက်အောင်ကိုရှုံးသွားပြီဒါမျိုးမဖြစ်အောင်ယောဂီတို့အတွေ့ပေတိရှုပုံပြောင်းပြင်ရှုပုံနှစ်မျိုးကိုအပြစ်နဲ့အကျိုးခွဲခြားနားလည်ဖို့ရှေ့ပိုင်းကနေတတိပေးသင်ပေးမယ်တရားရှုတဲ့ယောဂီတွေမှာစတင်ပြီးတော့နှာတိဝလေးမှာပေးထားတယ်လေးစုသွင်းလိုက်လေးစုထုတ်လိုက်တတိထားစောင့်ကြည့်တဲ့အခါမှာလူရာလေးထင်ရှားတယ်လို့အေးရာနွေးရာလေးလည်းထင်ရှားတော့သိလာတယ်ဒီအတိတရားလေးဂိမ့်ပြီးကြည်နေရာကနေပြီးတော့ခန္ဓာကပြောတဲ့တိုးတာနာတာကျင်တာကြိုက်တာခဲတာတုံတာခုံတာတွေလည်းပဲတတိထားပြီးကြည်လာနိုင်တယ်ဒီလိုစတင်ရှုကစားကတိတလို့ရှုရတာကောင်းတယ်လို့နေမိနစ်ပိုင်းလေးကြာလာတဲ့အခါကျတော့ခန္ဓာကိုယ်ကနှိမ့်ဆက်တဲ့နာကျင်မှုဟာတိတာထင်ရှားလာလို့မခံတာတဲ့အခါမျိုးပေါ်လာပါလိမ့်မယ်အဲ့ဒါလို့မခံတာလို့ပေါ်လာတဲ့အခါမျိုးမှာသဘောထားမှန်စွာနဲ့အာယုံပြုတ်ပြီးဝေဒနာပေါ်မှာသဘောရှင်းလို့ရှုနိုင်ရင်ရှုပါသဘောမရှင်းသေးဘဲနဲ့တော့တဲ့နာနေတဲ့ဒုက္ခဆင်းရဲအပေါ်မှာပီတိရှုလိုက်ရင်မပြောင်းမပြင်းရဆိုတဲ့ဆရာသမားတွေကိုကြောက်မှုကြောင့်အောင့်ဤသီးခံပြီးရှုလိုက်ရင်ပထမဆုံးနံပါတ်1အနေနဲ့နာရာတွေကပို့ပြီးတော့နာကျင်နှိမ့်ဆက်မှုပြင်းထန်လာတဲ့အတွေ့ဒုက္ခဆင်းရဲပို့ဖြစ်သွားပြီမခံမရနိုင်ပို့ပြီးတော့ခံစားမှုကတိုးလာတယ်အဲ့ဒါပထမဆုံးသင်လိုက်တဲ့အဖြစ်ဒီလိုနာကျင်မှုတွေကကိုယ့်ကိုနှိမ့်ဆက်လာရင်ကိုယ့်ရဲ့စိတ်ထဲကိုပြန်ကြည့်လိုက်ဒီနာကျင်မှုကိုအမြန်ဆုံးတက်တာခြင်းလာတယ်မခံမရနိုင်ဖြစ်လာတယ်ပြောင်းကျင်ပြင်ကျင်လာတယ်ဆရာသမားတွေကမပြောင်းရမပြင်ရနဲ့ဆိုတော့ကို့မှာကတိတ်မနိုင်ခဲမရကြားထဲမှာအောင့်ဤရှုရတဲ့အတွက်ကြောင့်မလို့ အချိန်လေးကိုမြန်မြန်ကုံစီခြင်းနဲ့ဆန္ဒသာကြီးစိုးပြီးတော့ရှုပ်ထွေးနေတဲ့ကိုယ့်ရဲ့စိတ်ထဲမှာစင်းလင်းတဲ့အရှုခွက်ကိုမတွေ့ရရှုနေကြအရာတွေကိုလည်းမမြင်တော့ပဲရောက်ရက်ခတ်နေတဲ့အတွက်ကြောင့်မလို့သမာဓိမတည်တော့ပါဘူးရှုနေတဲ့ရုပ်ရှုနေတဲ့ဝေဒနာရှုနေတဲ့ဖြစ်ပျက်ကိုလည်းမမြင်တော့ပါဘူးဒါကြောင့်မလို့တဲ့တမာတိပျက်စီးခြင်းဆိုတဲ့အပြစ်တွေထပ်တဲ့သလိုရှုနေတာကမ္မထမ်းနေတယ်ပဲမတွေ့တဲ့အတွက်ပျက်စီးသွားပါလေ။သုံးမျိုးပြင့်သွားပြီ။ရှုနေကြကမ္မထမ်းနေမတွေ့ရတော့ဘူး။တမာတိတရားတွေပျက်စီးသွားပြီ။နာကျင်နှိပ်စက်မှုတွေကပိုပြီးပြင်းထန်စွာနဲ့နှိပ်စက်လာပြီ။သုံးမျိုးသောအပြစ်တင့်သွားသလိုအဲ့ဒီယောဂီတည်ကိုလိုချင်တဲ့နိဗ္ဗာန်ကိုဘယ်တော့မှမရနိုင်တဲ့အတွေ့နိဗ္ဗာန်နဲ့ဝေခြင်းဆိုတဲ့အပြစ်ကိုပါထပ်တင်သွားပါလေ။သဘောမပေါက်သေးတဲ့ယောဂီများ၊ဉာဏ်မရောက်သေးတဲ့ယောဂီများ၊ဝေဒနာအပေါ်မှာအမြင်ရှင်းစွာနဲ့နှလုံးမသွင်းနိုင်တဲ့ယောဂီများ၊နာကျင်နှိပ်စက်လို့ပြင်းထန်လာတဲ့အခါမျိုးမှာမခံမရနိုင်ဖြစ်ရင်ပေတေရှုရင်အဲ့ဒီအပြစ်လေးချက်တင်ပါသည်။အပြစ်ဖြစ်ခံပြီးတော့ကိုယ့်ကိုယ်ကိုဒုက္ခဆင်းရဲမခံပါနဲ့။ကြောင်းပြင်ပြီးတော့ရှုဖို့ကိုတိုက်တွန်းပါလေ။ကြောင်းပြင်ရှုတယ်ဆိုတာကအနာကိုယ်ရဲ့အရိယာပုံမမြတ်တန့်လို့မိမိကပြုပြင်ပြီးဆိုရင်တတိလက်လို့ကြောင်းပြင်တာမျိုးပြောတာမဟုတ်ပါဘူး။အတိလေးကိန်းပြီးတော့ကြောင်းပြင်ရမှာပါ။အတိလေးကိမ့်ပြီးပြောင်းပြင်တဲ့အခါမှာနာကျင်နှိပ်စက်နေတဲ့ခန္ဓာကိုယ်အောက်ပိုင်းရဲ့ဒုက္ခဆင်းရဲကိုမခံမရနိုင်လွန်းလို့အရိယာပုံလေးပြောင်းပြီးတော့ရှုမယ်ဆိုရင်ကိုယ့်ရဲ့အိုင်နေတဲ့အရိယာပုံကိုတဖြည်းဖြည်းနဲ့တမင်ငွေထိုင်ခဲ့ရင်လေကျုံကျုံအဖြစ်ညာဘက်ကိုစောင့်ပြီးကြုံကြုံထိုင်ရကနေဘယ်ဘက်ကိုစောင့်ပြီးတော့ကြုံကြုံထိုင်ဖို့ပြုပြင်လိုက်ဖို့အတွက်ကို6ောက်လေးတွေကိုအနည်းငယ်ရွေ့ရှားရွေ့ရှားပြီးတော့မှပြောင်းပြင်ရပါတယ်ကြုံကြုံထိုင်တဲ့ပုံကိုဆိုရင်လည်းပဲတဲ့အဲ့ဒီကြုံကြုံအမူအရာကိုပြောင်းပြင်ဖို့အတွက်လက်နှစ်ဖက်ကိုအားကိုးရပါတယ်လက်လေးကိုထောက်ပြီးတော့မှပြုပြင်ရပါတယ်အဲ့ဒါလို့ထောက်လိုက်တဲ့အမူအရာချက်လောက်လေးတွေကိုတစ်ခုပြီးတစ်ခုမယူလိုက်တဲ့အမူအရာလေးတွေပေါ်မှာအတိလေးကပ်ပါလှုပ်ရှားလိုက်တဲ့ဟိဆိုတာနဲ့နာကျင်နှိပ်စက်နေတဲ့အရာဟာတဖြည်းဖြည်းနဲ့ညော့သွားညော့သွားတယ်အဲ့ဒီညော့သွားတာလေးကလည်းအတိကပ်ပါလှုပ်ရှားလိုက်တဲ့အမူအရာလေးတွေရဲ့ထင်ရှားတဲ့အစုခံကိုလည်းကြည့်ပါအဲ့ဒါလိုစဉ်ဆက်မပြတ်တတိလေးကိန်းပြီးကြည့်လို့ပြောင်းပြင်လိုက်တဲ့အခါမိမိလူရာအရိယာပုဂ္ဂိုလ်လည်းပြောင်းပြင်ပြီးသွားရောနံပါတ်၄တဲ့ဒုက္ခဆင်းရဲတက်တာသွားတဲ့အကျိုးတရားရသွားတယ်နံပါတ်၄တဲ့အတိတရားလေးဂိမ်းပြီးပြုပြင်သွားတာဖြစ်လို့တည်တည်တဲ့တမာရီကိုလည်းပဲမပြည့်စည်တော့ပါကျุနေချာဖြစ်တဲ့ဝေဒနာရဲ့တယုတ်ရုပ်ရဲ့အမှုရာတွေပေါ်မှာလည်းပြောင်းလဲသွားတာလေးတွေကိုစင်ကဲစင်ကဲသတိထားစင်ကြင်ပြီးတော့ပြောင်းပြင်သွားတာမို့လို့ရှုနေကြကမ္မထမ်းလေမပြည့်စည်ပါအဲ့ဒီပုဂ္ဂိုလ်သည်အစုကံနဲ့အစုဉဏ်ကိုတဲ့လျက်ပြုပြင်ပြောင်းသွားတာဖြစ်လို့ဒီဖြစ်ဖြစ်ရဲ့အဆုံးမှာတော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပါလေဒါကြောင့်ပြောင်းပြင်ရှုရင်အကျိုးလေးမျိုးရသွားတယ်တေတေရှုရင်အပြစ်လေးချက်တင်ပါလေသဘောမပေါက်ဉာဏ်မရောက်သေးတဲ့ပုဂ္ဂိုလ်များအတွေ့အထူးသတိထားပြီးတော့ကိုယ်ကိုယ်ကိုညှင်းဆဲတယ်လို့မဖြစ်အောင်ဒုက္ခလာခံတဲ့အနေအထားမျိုးမရောက်အောင်တတိပေးပြီးတော့ရှေ့ပိုင်းကရှင်းပေးလိုက်ပြီပေတေရှုရင်အပြစ်တင်နေတယ်ကြောင်းပြင်တရိထားပြီးကြိုးစားရှုသွားရင်အကျိုးလေးမျိုးရမယ်အဲ့ဒီလိုရှုနိုင်တယ်ဆိုတာကိုလည်းတတိပေးတယ်လို့မိမိတို့အတွေ့အလွန်ကိုတဲ့နားလေရခက်တဲ့ဝေဒနာရဲ့တယုတ်ကိုလည်းပုံဖော်ပေးခဲ့ပါမယ် တရားနေပင်မှာအများအတွေ့အမှားတွေများနေတာကဝေဒနာပြဿနာပဲပြီးတော့ဝေဒနာသည်သုံးမျိုးရှိတဲ့နေရာမှာကိုယ်ကဘယ်ဝေဒနာကိုပဲအလေးထားရှုနေတယ်ဆိုတာလေးကိုသိစေချင်တာရဲ့ဝေဒနာအပေါ်မှာအမြင်ရှင်းနဲ့မရှင်းဘူးဆိုတာကိုလည်းတစ်ဆက်တည်းသဘောပေါက်ဖို့ရဲ့ကိုပြောပြပါမယ်ဝေဒနာသုံးမျိုးရှိပါတယ်ဒုက္ခဝေဒနာရဲ့ဒုက္ခဝေဒနာရဲ့ဥပေက္ခဝေဒနာရဲ့လို့ဝေဒနာသုံးမျိုးရှိတယ်မခံမရနိုင်မှုခံစားမှုကိုဒုက္ခဝေဒနာလို့ခံတာတယ်လို့ခံစားမှုကိုဒုက္ခဝေဒနာလို့သင်ပေးကြတယ်ဒုက္ခဒုက္ခခံစားမှုလွတ်နေတဲ့အပိုင်းလေးကိုဥပေက္ခဝေဒနာလို့သင်ပေးလိုက်တယ်ဒီသင်ပေးလိုက်တဲ့အတွက်ကြောင့်မလို့လေမိမိတို့ကဝေဒနာ၃မျိုးကိုတော့ဘယ်အချိန်မိမိရနိုင်ပါလိမ့်တကယ်ရှုတဲ့အခါကျတော့အတိရခက်တဲ့ဥပေက္ခကိုရောက်အောင်မရှုနိုင်ကြပဲ။နာကျင်နှိပ်စက်လို့ပြင်းထန်တဲ့မခံတာမှုနဲ့သာအဆုံးသတ်ပြီးဒုက္ခဝေဒနာတစ်ခုတည်းနဲ့လမ်းဆုံးနေတာများကြတယ်။အဲ့ဒါဘာကြောင့်လဲပြီးတော့ဝေဒနာရဲ့သဘောအမှန်ကိုမသိလို့ပါ။ဝေဒနာဆိုတာကဝေဒယတိတိဝေဒနာခံစားတတ်တဲ့သဘောကိုဝေဒနာခံစားတတ်တဲ့သဘောဆိုတာကပေါ်လာတဲ့အရှုခံလေးကိုခံစားကမြတ်မတတ်သည့်ဝေဒနာပါမိမိရဲ့ပြုရအာယုံလေးကကြမ်းတမ်းရင်မခံတာဘူးအိမ်မွေးရင်ခံတာတယ်သဘောထားအမှန်ရောက်သွားရင်မခံတာမှုခံတာမှုကလွတ်သွားတယ်ဒီသုံးမျိုးပဲရှိတယ်အဲ့ဒီသုံးမျိုးအပေါ်မှာဝေဒနာကိုနှလုံးသွင်းပြီးနားလည်ရမှာကအခံမရနိုင်အောင်ခန္ဓာကိုယ်ရဲ့နာကျင်နှိမ့်ဆက်မှုပေါ်လာလို့ကြမ်းတမ်းတဲ့အာယုံဟာဒုက္ခအာယုံဒီအာယုံလေးကိုတဲ့ခံစားတဲ့အပိုင်းလေးကဝေဒနာကြမ်းတမ်းတဲ့မခံတာမှုကဒုက္ခအာယုံခံစားတာကဝေဒနာဒုက္ခနဲ့ဝေဒနာနဲ့ပေါင်းရင်ဒုက္ခဝေဒနာဘယ်အချိန်ညာပေါ်လဲပြီးတော့မခံတာတဲ့အခိုက်ကြီးအဲ့ဒီမခံတာတဲ့အခိုက်တည်စေအချိန်ကြီးသည်ဒုက္ခဝေဒနာဒီဒုက္ခဝေဒနာလေးပြတ်သွားတဲ့အချိန်မှာဒုက္ခဖြစ်သွားတယ်ဒါလေးကိုသတိမထားနိုင်တဲ့အခါမှာစဉ်ဆက်မပြတ်ဩပျောက်ကိုမပျောက်နိုင်ဘူးဖြစ်နေတဲ့နေရာမှာတစ်ချိန်လုံးနှိမ့်ဆက်လိုက်တာပြက်ကိုမပြတ်နိုင်ဘူးလို့အစင်တန်းနေတဲ့တန်တတိကိုထွင်းဖောက်ပြီးမကြည့်နိုင်တဲ့အတွေ့ဒုက္ခဝေဒနာတစ်ခုတည်းနဲ့လမ်းဆုံးပြီးတော့အချိန်ကြီးကုန်သွားတာဒီယောဂီများအတွေ့အလွန်ကိုနစ်နာရတယ်ဒုက္ခဝေဒနာဆိုတာဘယ်အချိန်လဲမေးရင်မခံတာဘူးလို့ခံစားလိုက်တဲ့အချိန်အဲ့ဒါဒုက္ခဝေဒနာပေါ်တဲ့အချိန်ပဲဒါလေးပြတ်သွားတဲ့အချိန်မှာဒုက္ခကအစာထူသွားပြီအစာထိုးပြန်တော့ဒုက္ခဝေဒနာရဲ့လို့ရှုလာမိတော့ယောဂီတွေမှာဒုက္ခဝေဒနာပျက်စီးသွားလို့ငကိုလုံးဖြိုးကနေဖြင်းကနေလေးဖြစ်ပြီးတက်တောင့်တက်တာနဲ့အေးကနေစိတ်ကနေဖြစ်သွားတာကိုတရားသူလေးတစ်ခုသိလိုက်တယ်လို့ပြောသွားကြတယ်ရှုရကောင်းမှမသိတော့ဘူးမိရောကုန်ကြတယ်အဲ့ဒါဒီဒုက္ခဝေဒနာအစာထိုးတာကိုဝေဒနာရဲ့သဘောကိုမသိတဲ့အတွက်မရှုနိုင်တဲ့အခါမှာမောဟအဝိဇ္ဇာကလည်းပြန်ဝင်ဒုက္ခဝေဒနာကိုကျင့်납ပြန်တော့လေတဏှာကလိုက်ဆိုတော့အဝိဇ္ဇာတဏှာနဲ့ပြန်ရှုနေတဲ့ယောဂီများမှန်နေမှားတယ်ဆိုတာဒီတရားလေးကပဲအဖြေပြီးသွားပါပြီ။ဩငါတို့ရှုတော့ရှုကြတာပဲ။ဝေဒနာရဲ့သဘောကိုမသိတဲ့အခါမှာကြမ်းတမ်းတာပေါ်တိုင်းပေါ်တိုင်းကိုမပြောက်ပြက်နိုင်တဲ့အသွင်မျိုးနဲ့မခံမရနိုင်နေရှုပြီးပုံဆုံးသွားတဲ့အခါပြက်စီးသွားတဲ့အခါမှာကျိနှက်တာယာစရာကောင်းတဲ့အနေမျိုးနဲ့ပျော်ပြီးတော့သာအချိန်လေးကိုကုန်ခဲ့တာဟာအဝိဇ္ဇာတဏှာလက်ချက်ပါလားညံမှမဟုတ်ဖေဒါလေးကိုသဘောပေါက်ပြီးတော့ယောဂီများအတွေ့တရားရှုတဲ့နေရာမှာလမ်းမလွဲရအောင် မခံမရနိုင်မှုဆိုတာကအာယုံပါဒါကိုခံစားတာကဝေဒနာပါအဲ့ဒီဒုက္ခနဲ့ဝေဒနာနဲ့ပေါင်းရင်ဒုက္ခဝေဒနာသည်တည်စေအချိန်လေးဖြစ်သည်ပြတ်သွားရင်ဒုက္ခကအစာထူတယ်ဒုက္ခဆိုတာအာယုံခံစားတာကဝေဒနာဒုက္ခဝေဒနာဆိုတာခံတာတယ်လို့ခံစားလိုက်တဲ့အခါအဲ့ဒီခံတာတယ်လို့ခံစားတဲ့အခိုက်လေးကလည်းချမ်းသာတဲ့အခိုက်လေးပဲပေါ်တာတည်သေးအချိန်လေးပဲပြတာပြက်သွားတော့ဒုက္ခရောက်သွားပြန်ပြီအဲ့ဒီနှစ်ခုကြားထဲမှာတတော်စင်များကမရောက်နိုင်သမျှဘယ်တော့မှဥပိ္ပခါကိုမတွေ့နိုင်ပါဥပိ္ပခါကိုမတွေ့နိုင်ရင်လေဝေဒနာရဲ့အပြက်ကိုဉာဏ်အမြင်ကိမ့်ပြီးရှုဖို့ကိုလည်းမရောက်နိုင်ပါဒါအလွန်အရေးကြီးတဲ့စကားတစ်ရပ်ပါယောဂီတော်စင်များတွေအလေးနဲ့စေရနာမေတ္တာချာပြီးတော့တတ်ဆွမ်းသမျှနားလည်အောင်တော့ကြိုးစားရှင်းပြပါလေ။အဘောမပေါက်ဉာဏ်မရောက်သေးတဲ့ပုဂ္ဂိုလ်များပေတေစုရင်အပြစ်လေးချက်သင်ပင်ဒီဝေဒနာတွေကိုနားမလည်ရင်။ကြောင်းပြင်စုရင်အကျိုးလေးမျိုးရမယ်။ဒါကြောင့်ကြောင်းပြင်ပြီးစုဖို့ကိုရှိဦးစွာတိုက်တွန်းပါလေ။ပြီးတော့မှဒီဝေဒနာတွေအပေါ်မှာသဘောထမ်းမှရောက်အောင်ဆိုပြီးဝေဒနာရဲ့တယုတ်ကိုအခုလိုပုံဖော်ပြလိုက်တော့ငါတို့တွေသည်ဝေဒနာရဲ့လို့ရှုနေတဲ့နေရာမှာဘယ်ဝေဒနာကိုရှုပြီးအချိန်ကုန်နေတယ်ဆိုတာပေါ်သွားပါပြီ။ဒုက္ခဝေဒနာကိုသာအလေးထားပြီးဝေဒနာလို့ရှုနေကြတယ်။ဒုက္ခဝေဒနာပေါ်ရင်ကျေနပ်ပြုံးပြော်ပြီးတော့နေကြတယ်။ဒုက္ခဝေဒနာကိုရှုပြည့်ရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ရဲ့တန်တန်မှာဒုက္ခဝေဒနာတွေပေါ်လာရင်ဒီဒုက္ခဝေဒနာကိုလည်းပဲအာယုံပြုတ်ပြီးတော့ကြည့်လိုက်ပြန်ပါလေဒုက္ခနဲ့ဒုက္ခရဲ့ဆက်သွယ်မှုနှစ်ခုကြားထဲမှာရောက်အောင်လို့သဘောထားမှနှလုံးမသွင်းနိုင်ရင်ဒီယောဂီသည်ဥပိ္ပခဝေဒနာကိုရှုခွင့်မရပါရှုခွင့်မရရင်လည်းပဲဉာဏ်အမြင်ဖြစ်ပျက်ကိုမရောက်တဲ့အတွက်ကြောင့်မလို့ဘလောက်ပဲကြိုးစားခဲ့ကြိုးစားခဲ့ဒီယောဂီရဲ့အမြင်သည်အများကြီးလိုပါသေးသည်ဒါကြောင့်မလို့ရှုနေကြတဲ့ယောဂီများအတွက်ကိုအနည်းငယ်များသောသဘောထားမှန်ပြီးရောက်ပါစီဆိုတဲ့မေတ္တာစရဏရှိထားပြီးတော့ပေတိရှုခြင်းရဲ့အပြည့်ကြောင်းပြင်ရှုခြင်းရဲ့အကျိုးဝေဒနာရဲ့တယုတ်ဥပိ္ပခာဆိုတဲ့အနေထားလေးကိုတော့မရှင်းပေးသေးပါဘူးဒုက္ခဒုက္ခအပေါ်မှာမိမိတို့ကြိုးစားရှုနေတဲ့အခါဒီအစွန်းနှစ်ဖက်ကိုလွတ်ဖို့အတွက်ကိုဒုက္ခဝေဒနာဆိုတာသည်တည်စေချေဒုက္ခဝေဒနာဆိုတာလည်းတည်စေချေအဲ့ဒါကမိမိတို့ဘယ်ပေါ်မှာလဲပြီးတော့တတိပဋ္ဌာန်နေပေမှာမြင်ရတဲ့အမြင်တတိပဋ္ဌာန်နေပေမှာမြင်ရတဲ့အမြင်ဆိုတာပညာနဲ့တွဲပြီးမြင်တဲ့အမြင်ကိုပြောတာတဏီပြောရင်ပညာမလွတ်တဲ့အမြင်ဒါကြောင့်မလို့ဩငါတို့ရှုတော့ရှုတာပဲปรมัตถ์ကိုညံမရောက်ပြညတ်ပေါ်တင်နေသည်မြတ်ဒုက္ခနဲ့ဒုက္ခကြားထဲမှာပဲမရောက်တော့အောင်ကိုဒုက္ခပဲရောက်သွားလိုက်ဒုက္ခပဲရောက်သွားလိုက်နဲ့ဒီလိုသွားနေတာဟာလူသေးပါလားဒါကြောင့်မလို့သဘောထားမှန်လေးရောက်အောင်မိမိတို့အတွက်ပြညတ်ปรมัตถ์ဆိုတဲ့တရားလေးကိုဘယ်တော့မှမမိပါနဲ့နှာခေါင်းနှာသီးဆိုတာပြညတ်အထဲတိုးသဘောဤသဘောဆိုတာကปรมัตถ์သဘောကောင်းကိုခြေလက်ဆိုတာပညာအထေနားရကျင်နေကြိုက်တယ်ခဲတယ်ဆိုတာပရမတ်တဘောအဲ့ဒီတဘောလေးကိုညာရောက်ဖို့အရေးမှားနားရမလုတ်ကြနဲ့ကျင်နေကျင်နေမလုတ်ကြနဲ့လို့အမိနာမဆိုင်ပုံနောက်ကိုပါမာဆူလို့အရွတ်တွေကိုဖြောက်ခိုင်းပြီးတဘောထမှန်ရောက်အောင်သင်နေတာဒီဘာကြောင့်လဲမေးတော့ဒုက္ခဒုက္ခအစွန်းလွတ်ပြီးတော့ပရမတ်ဆိုတဲ့ဥပိ္ပခအမြင်ကိုရအောင်လို့သင်ပေးတယ်လို့နားလည်ပါအလောက်ဆိုရင်ယောဂီတော်ရှင်များအတွေ့ဤရှုသင့်မရှုသင့်ဒါလေးကိုနားလည်သွားပြီသဘောပေါက်ဉာဏ်ရောက်တဲ့ပုဂ္ဂိုလ်များကိုမဆိုလိုပါသဘောမပေါက်ဉာဏ်မရောက်သေးတဲ့ပုဂ္ဂိုလ်များအတွေ့ကိုကိုကိုပင်ပန်းဆင်းရဲအောင်နှင်းဆဲတယ်လို့မျိုးမဖြစ်စေပဲကြောင်းပြင်ရှုရင်းနဲ့အကျိုးတရားတွေပေါ်မှာကောင်းစွာရရှိပြီသဘောထားအမှန်လေးရဲ့ပြည့်ညတ်ခွန်းလန်းပရမတ္တကိုမြင်တဲ့အချိန်ကမှာဒုက္ခဒုက္ခဆိုတဲ့အာယုန်တွေကိုမတွေ့ရပဲတတိပဋ္ဌာန်နေပင်မှာရှောက်လန်းပေးရတဲ့အမြင်တွေနဲ့ဘာမှမဆိုင်ဘဲနဲ့တတိပဋ္ဌာန်ဘာဝနာဆိုတဲ့ပေါ်လိုက်ပြောက်လိုက်ဖြစ်လိုက်ပြက်လိုက်ဆိုတဲ့အမြင်ဉာဏ်လေးကိုရတဲ့အခါမှာဒုက္ခပဲလည်းမရောက်ဒုက္ခပဲလည်းမသွားတဲ့အတွက်ဒီအချိန်ဒီ ုပိခာဖြစ်နေပါသည်အဲ့ဒီအချိန်လေးဒီဉာဏ်အမြင်ကိမ့်ပြီးအရှိတရားပေါ်မှာအမြင်မှန်စွာနဲ့ကြည်နိုင်တဲ့အချိန်လို့ဆုံးဖြတ်ချက်ချပြီးဒီသဘောထားမှန်လေးရအောင်ရှိကဒုက္ခဒုက္ခအပေါ်မှာအမြင်ဉာဏ်ရှင်းပြီးတော့အနိုင်နဲ့အသိဉာဏ်လေးရအောင်ကြံရှိတဲ့အချိန်လေးဒီမှာတက်လေစူးစမ်းရှုပွားပြီးနေကြပါ